ရှမ်းတိုင်းရင်းသားများဒီမိုစီအဖွဲ့ချုပ်ကနေအခုလာမယ့်ပြည်ခေါက်ပေါ်မှာဘယ်နှစ်ဦးလောက်ပါဝင်ရှင်းပြိုင်မလဲခင်ဗျာ
ကျွန်တော်တို့အလုံးစုစုပေါင်း158ယောက်ပ
ါဟုတ်ကဲ့အဲ့တော့ဒီရှမ်းတိုင်းရင်းသားများဒီမိုစီအဖွဲ့ချုပ်ရဲ့မူဝါဒလေးကျွန်တော်အချင်းချင်းပြီးတိပြလေးခင်ဗျာ
အတူဆုံးချင်းချင်းပြီးပြောမယ်ဆိုတော့ကျွန်တော်တို့ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပေါ့နော်အဲ့ဟာကဘယ်ဟုအခြေခံလဲဆိုတော့1948ခုနှစ်ပင်လုံးမှာချုပ်ဆိုခဲ့တဲ့ပင်လုံးစာချုပ်အခြေခံပြီးတော့ဒါဖက်ဒရယ်ပြည်ထောင်စုထူထောင်မယ်နိုင်ငံရေးစနစ်အားဖြင့်တော့ဒီမိုကရေစီနိုင်ငံရေးစနစ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့လက်ရှိမြန်မာပြည်ရဲ့အခြေအနေကိုဘယ်လိုသုံးသပ်မလဲခင်ဗျာ
တချို့ကတော့အကူပြောင်းကာလလို့ပြောပါတယ်ကျွန်တော်အမြင်ကတော့အကူပြောင်းကာလကိုရောက်ဖို့ကြိုးစားနေတဲ့အချိန်ပဲလို့ကျွန်တော်မြင်ပါတယ်ဆိုတော့ကျွန်တော်တို့ထပ်ပြီးတော့အများကြီးကြိုးစားဖို့လိုပါတယ်ကျွန်တော်28နှစ်ဖြတ်တန်းလာပြီမဲ့လေအခုမှတကားဝါလောက်ပဲရောက်သေးတယ်လို့မြင်ပါတယ
်ဟုတ်ကဲ့အခုအဲ့တော့ဒီပြီးခဲ့တဲ့ဒီမိုကရေစီအစိုးရပေါ့ဒီ9နှစ်တန်အတွင်းဒီအစိုးရရဲ့ဆောင်ရွက်မှုတွေကဘယ်နေရာတွေမှာတိုးတက်လာတယ်ဘယ်နေရာမှာတွေကတော့မတိုးတက်ဘူးဘယ်နေရာမှာတော့နှိမ့်ဆင်းသွားတယ်ကျွန်တော်နည်းနည်းလေးဒီထက်ပိုပြည့်စုံလေးသိချင်ပါတယ်ခင်ဗျ
တိုးတက်မှုအရင်စပြောကြည့်အောင်ဘောနော်တည်လွတ်လပ်မှုတွေရှိလာတယ်ဆန္ဒဖော်ထုတ်ခွင့်တွေရှိလာတယ်ဒီစာပေလွတ်လပ်ခွင့်တွေရှိလာတယ်ရေဒီယိုတွေပေါ်လာတယ်သတင်းစာတွေကြားနေတယ်အများကြီးပေါ်လာတယ်ပေါ့နော်တိတာထင်ရှားတဲ့တိုးတက်မှုလို့ပြောရမလားနော်ဟုတ်ပါပြီနောက်ကွန်မြူနတီအများကြီးဖွဲ့လာပါတယ်ဒီနိုင်ငံတကာဆက်ဆံရေးဒီမှာလည်းကျွန်တော်တို့ပွင့်လင်းမြင်သာမှုရှိလာတယ်ပတ်စပို့တွေပါရရလဲဆိုတော့နိုင်ငံသားတွေပါရအဆက်တွေတွားနိုင်တယ်ဝင်နိုင်တယ်ပေါ့နော်အဲနိုင်ငံသားငွေကြေးတွေလည်းလည်းသုံးစွဲခွင့်တွေပါရှိလာတယ်ပေါ့နော်ကြဆင်းတဲ့အခြေအနေကတော့ဝန်ကြီးဌာနတွေကခါတိုင်းနဲ့ပုံများနေတယ်။နောက်စီးပွားရေးကထင်တယ်လို့ပေါ့နော်မတိုးတက်လာဘူး။ဒါလို့ဒီကာလမှာ guest တွေကျွန်တော်ရပါတယ်နော်။ guest ရတာနည်းနည်းတော့ပတ်စံမဟုတ်ပါဘူး။ဒါတခုကလွဲပြီးတော့ကျန်တဲ့အပိုင်းတွေကတိတ်တိတာထင်ရှားတာမတွေ့ဘူး။သူတို့ဖြင့်ကုန်ထုတ်လို့မှုတွေမှာတိတ်မတွေ့ရဘူး။ပညာရေးကတော့ကျောင်းတွေကတော့အများကြီးပေါ့ဗျာ။တိုင်းနဲ့ပြည်နယ်တိုင်းမှာကျောင်းတွေဖြစ်နေတယ်။သို့တော်လည်းပဲအရေးအသွေးပိုင်းမှာတော့ထင်တော့တိုးတက်မှုရှိဘူးအရေးအတွက်ပိုင်းမှာပဲကျွန်တော်တိုးတက်မှုရှိတယ်အထူးဖြင့်ပြောချင်တာကတော့ဒီနောက်ဆုံးနှစ်ပေါ့ဒီနှစ်အပိုင်းခြားမှာတရားဥပဒေစိုးမိုးမှုတွေညှော့နေလာတာကိုတွေ့ရတယ်စီးပွားရေးကလည်းပဲငွေကြေးတန်ဖိုးတွေအဆမတန်နှိမ့်ကျသွားပြီးတော့နိုင်ငံခြားတင်ပို့ကုန်တွေလည်းမရှိတော့ဘူးအမတန်နှဲသွားတယ်ပေါ့နော်ဓာတ်ငွေတွေလည်းထွက်တာနှဲလာတယ်ဆိုတဲ့အခါကျတော့နိုင်ငံသားအလုံးကလက်ရှိမှာနိုင်ငံရေးကိစ္စပေါ့နော်ရွေးကောက်ပွဲကိစ္စတွေမှာလာပြီးအာရုံပြုတ်နေကြတယ်တော်တော်များများသူကတကယ်အားလုံးကျွန်တော်တို့ဒီကောင်နိုင်ငံကောင်းဆောင်တွေရောနိုင်ငံမှာတာဝန်ရှိတဲ့အစိုးရရောနိုင်ငံရေးပါတီတွေရောအဖွဲ့အစည်းအသီးသီးပေါ့ဗျာအားလုံးကတဖြည်းဖြည်းချဆင်းနေတဲ့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကိုတိတ်တိတ်မထားမိကြအောင်ဒါကအခုလာမဲ့အစိုးရဖွဲ့ပေါ့နော်အတွက်အကြီးအမားဆုံးရင်ဆိုင်ရမယ့်ပြဿနာဖြစ်နေတယ်အခက်အခဲဖြစ်နေတယ်နောက်တစ်ချက်မိမုံထိုးပြချင်တာတော့တရားဥပဒေစိုးမိုးရေးပါပဲအခုတရားဥပဒေစိုးမိုးရေးကတော့ဆိုးတယ်လက်ပေးလိုက်ယူကိစ္စလင့်လစ်တို့လင်းလဲတို့ရယူတော့တာပဲဖြစ်နေကြတယ်အစိုးရအပိုင်းမှာလည်းအများကြီးခံရတယ်အရေးယူလို့မနိုင်တော့ဖြစ်လာတယ်အခုကသူရဲတွေလည်းဓာတ်ထိုးခံရတယ်အသက်ခံရတယ်အဲ့လိုတဖြည်းဖြည်းများလာတယ်လေ
ဆရာစာဝတ်နေကိစ္စကိုဘယ်လိုမြင်လဲအခုလူတွေရဲ့လူနှုတ်နေ့စဉ်လူနေမှုဘဝကရှမ်းပြည်နယ်ရောဒီပြည်မာရောပေါ့နော်မြန်မာပြည်လုံးအတိုင်းအတာခြုံချင်းဘယ်လိုအခြေအနေလို့ပြောမလဲ
သောနီကလည်းကုန်စည်လုံးတွေကတက်နေတာပေါ့ဗျာတက်နေတယ်ဥစားကြမှာမကြပဲသို့တော်လည်းပဲကျွန်တော်တို့လူတို့ကအမှန်ချစ်စရာကောင်းတဲ့အပိုင်းတစ်ခုရှိပါတယ်ဆန်နဲ့စားနဲ့ရှိရင်ဖြစ်တဲ့တဘောမျိုးပေါ့နော်ဒီအခုဆိုရင်နေဒီမှာရှားဖူရခက်လာပြီခက်လာတဲ့ခါကျတော့အကုန်လုံးကမြို့ပြကိုတိုးဝင်လာကြတာပေါ့နော်သူလိုင်တာတွတ်ကြည့်လိုက်တော့လိုင်တာရဲ့ငွေလူစီလူကြီးစီးရင်ကိုကြည့်လိုက်ရင်ရှစ်သိန်းတော့ရှိတယ်ရှစ်သိန်းဆိုတဲ့လူကြီးစီးရင်နဲတာမဟုတ်ပါဘူးကြရပြည်နဲ့ဏီပါလောက်ချင်းပြည်နဲ့ဏီပါလောက်ဖြစ်နေပြီတမြို့နယ်ထဲမှာလည်းအဲ့မှာဥပိုင်ပဲမရှိတဲ့လူတွေတိုးခွေပြီးနေရတဲ့လူတွေအများကြီးပါ
အဲ့တော့ဆရာအခုတခြားကျွန်တော်ဒီတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်မဲ့ရဆဲပေါ့အပြစ်ခတ်ရဆဲကိစ္စလက်ရှိကဏ္ဍတွေနောက်ကြီးငြိမ်းချမ်းရေးကိစ္စတွေပေါ့အဲ့ဒါကိုဘယ်လိုသုံးသပ်မလဲ
ကျွန်တော်တို့ပြည်နယ်ကကိစ္စတွေပြောကြမယ်ဆိုတော့ပြည်နယ်ကလူတွေကနံပါတ်1လူကျင်တာငြိမ်းချမ်းရေးပါဘာဖြစ်လို့လဲဆိုတော့စစ်မဲ့ရဒံပေါ့နော်စစ်မဲ့ရဲ့ဒဏ်ဆိုတာနေတဲ့ကိစ္စမဟုတ်ပါဘူးစစ်မဲ့ရဲ့နောက်မှာမီးတွေရှိတယ်မီးဘေးရှိတယ်ရေဘေးရှိအငတ်ဘေးရှိတယ်အသက်အန္တရာယ်ရှိတယ်စသဖြင့်ပေါ့တော့အများကြီးပါစ ဆိုတော့ဒီအန်တွေကိုကျင်းဆိုင်ကြတာပြည်နယ်တွေပါပဲအဓိကဖြစ်နေပါတယ
်ဒါပေမဲ့ရွေးကောက်ပွဲမှာဆရာတို့ဒီရှမ်းတိုင်းတိုင်းမှာဒီမိုးစီအဖွဲ့ချုပ်ကဘူးမျောလင်းတယ်လို့အများကြီးရွေးခါမယ်ဆိုပါတော့ဘာတွေလုပ်မလဲ
ကျတော့ဒီပန်းချက်ပေါ့နော်နှစ်ပန်းရှိတယ်တစ်ပိုင်းကတော့ပြည်တော်စုလွတ်တော်မှာပါနောက်တစ်ပိုင်းကတော့ပြည်နယ်ဆိုင်ရာပြည်နယ်တွေရဲ့လွတ်တော်မှာပါပြည်နယ်လွတ်တော်တွေမှာအခုဖွဲ့စည်းပုံအခြေခံဥပဒေရဆိုရင်ကျွန်တော်တို့ကဘလောက်ပဲများများနိုင်နိုင်ဝန်ကြီးချုပ်ကြွေးချယ်လို့မရပါဘူးဝန်ကြီးချုပ်ကိုတမလာနေပြီးတိုက်ရိုက်ကြွေးချယ်ပြီးတော့ပြီးမှာပါဆိုတော့ကျွန်တော်အစိုးရဖွဲ့ခွဲမရနိုင်ဘူးဘယ်ပါတီမှမရနိုင်ဘူးသို့သောအစိုးရဖွဲ့ခွဲရနိုင်တဲ့နေရာတော့ဒီတမလာကကိုလူဖြစ်ဖို့ပဲလူတာဟောဒါလွဲရင်တော့ဖြစ်နိုင်ဘူးသို့သော်လည်းပဲကျွန်တော်တို့ကအစိုးရဖြစ်ရေးကိုအဓိကတော့မထားဘူးကျွန်တော်တို့အဓိကထားတာကအနည်းဆုံးအဆင့်ပေါ့အနည်းဆုံးအဆင့်ကတော့ပြည်နယ်လွတ်တော်တွေကနေပြီးတော့ကျွန်တော်တို့ဆိုင်ရာပြည်နယ်အစိုးရတွေကိုထိန်းချုပ်ဖို့ပါပဲ balance လုပ်ရမှာပေါ့နော်ထိန်းညှိတာပေါ့နော်ထိန်းညှိပြီးတော့ဆောင်ရွက်ဖို့ပါအဲ့လိုထိန်းညှိခြင်းမရှိဘူးဆိုရင်အစိုးရကသူလုပ်ချင်တာသူလုပ်ပါမယ်လွန်ခဲ့တဲ့9နှစ်အရမ်းမျိုးမဖြစ်အောင်ပေါ့နော်ဒါထိန်းညှိလို့ရမယ်ဒါပြည်နယ်ဆက်မှာပါပြည်တော်စုအဆင့်မှာတော့ကျွန်တော်တို့ညောမနာတော့ဒီမိုကရက်တစ်အုပ်စုတွေနဲ့ကျွန်တော်တို့ပူးပေါင်းမှာပါဒီမိုကရက်တစ်အုပ်စုတွေနဲ့ပူးပေါင်းပြီးတော့လူထုအတွက်မလိုအပ်ဘဲနဲ့ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိပါတယ်ခြေကောင်းဥပဒေမဟုတ်ဘူးเนาะခြေကောင်းဥပဒေအောက်မှာပြဋ္ဌာန်းတာတွေအများကြီးရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ဖြုတ်သိမ်းနိုင်တာတွေဖြုတ်သိမ်းဖို့ရည်မှန်းချက်ရှိပါတယ
်ဘယ်လိုဥပဒေတော့ပြောပါလဲ
ဥပမာဗျာငင်းစုစီလိုမျိုးပေါ့ငင်းစုစီကဒါခွင်းတောင်းစရာမလိုဘူးလीเนาะစီကံလိုက်နိုင်ပြီးပြီပေါ့เนาะအဲ့လိုမျိုးလေးတွေပေါ့နောက်အခုဒီပညာရေးဥပဒေလေးเนาะအများကြီးရှိပါတယ်တချို့ဥပဒေဆိုလဲကျွန်တော်မပြောရတာကြီးလည်းရှိပါတယ်เนาะဒါကတော့လွတ်တော်တဲ့ရောက်ပြင်သင့်ပြင်တိုက်တဲ့ဟာတွေကျွန်တော်တို့ပြင်ရမယ်နောက်တစ်ခါလူထုနဲ့အံမကြတဲ့ဥပဒေအစ်စ်တွေပေါ့တင်တွင်းလာလို့ရှိရင်ကျွန်တော်တို့ကာကွယ်နိုင်အောင်ပါเนาะဒီရည်မှန်းချက်ကတော့ပြည်တော်စုလွတ်တော်တွေမှာကျွန်တော်တို့ရဲ့ရည်မှန်းချက်ပါခြေကောင်ဥပဒေပြင်ဖို့ကတော့တိတ်တော့မစင်းစားနိုင်ပါဘူးမဖြစ်နိုင်ပါဘူ
းဒါပေမဲ့ဆိုတော့နိုင်ငံကဒီမိုကရေစီစံနှုန်းတွေနဲ့ကြည့်မယ်ဆိုရင်လွတ်တော်တွေမှာတမတော်25ရာခိုင်နှုန်းယူတာမရှိပါဘူးတစ်ဖက်မှာကြောက်လဲဒီမှာမြန်မာပြည်ရဲ့အခြေအနေအရအပြောင်းလဲကာလာမှာဒီလိုရှိဖို့လိုအပ်တယ်ဆိုယူဆသူတွေလည်းအများပြားရှိပါတယ်ဆရာကိုပိုင်ယူဆဘလို့လဲဆရာ
လိုအပ်ရေးဆိုလဲ9နှစ်လောက်ဆိုလဲပြီးလောက်ပေါ့ကျွန်တော်ထင်တာလေဒါပေမဲ့အခုကတော့ဒီအခြေခံဥပဒေအရဆိုတော့သူကဆက်ရှိနေဦးမှာပဲအခြေခံဥပဒေမှာတော့သူကနှစ်မကန့်တတ်ထားဘူးလေဘယ်လောက်ထိလိုတယ်ဆိုတော့မပြောထားဘူးပြောထားတဲ့အခါကျတော့ဆက်ရှိနေဦးမှာပဲအခြေခံဥပဒေတရားကြည့်လိုက်လို့ရှိရင်တာမားဖြင့်တမရကအမှန်ပါဝါကြီးရပါတော့ပြည်ဘူကြီးချုပ်တွေ14ဦးလောက်တူခန့်နိုင်တယ်အုပ်ချုပ်ရေးတို့လုံနိုင်တယ်ဆိုသို့တော်လည်းပဲတမရကလွတ်တော်ဝင်စုပ်ဖက်လို့မရပါဘူးလွတ်တော်ထဲမှာသူ့အတန်မရှိပါဘူးအဲကာချုပ်မှာတော့သူ့အတန်ရှိတယ်24 5ရက်ခန့်လုံးကနော်25ရက်ကသူ့အတန်ပါဆိုလိုတာကာချုပ်အနေနဲ့လွတ်တော်ထဲမှာလည်းသူတင်ပြချင်တာသူတင်ပြလို့ရပါတယ်အစိုးရအဖွဲ့ထဲမှာလည်းပဲသူခန့်ထားတဲ့ဝင်ကြီး3အောင်ရှိပါတယ်ဒါကကြေဝါခန့်ရတာပေါ့နော်အရေးကြီးတဲ့ဝင်ကြီးဌာနတွေရွေးဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်ကာကြေဝဲအခွင့်အာဏာတများနေပါတယ
်ဒါမဲ့ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲလွန်ကာလကိုဘယ်လိုသုံးသပ
်ရွေးကောက်ပွဲကာလတော့ကျွန်တော်ရင်ဆိုင်ရမှာတော့မဲစင်းကိစ္စပါဥမာတောင်းကလာပေါ့နော်မဲပေးနိုင်တဲ့လူ 3,000 ရှိတယ်တကယ်မဲပေးနိုင်တာက 8,000 ပဲရှိတယ်9,000ကစည်ရင်ပူတဲ့လူတွေဖြစ်တယ်ဒါစိတ်ပူကြပဲ
ရွေးကောက်ပွဲအပြီးမှာမြန်မာနိုင်ငံရဲ့အခင်းကျင်းရဘလို့ပုံလားဖြစ်လာနိုင်မလဲခင်ဗ
ျကျွန်တော်နိုင်ငံသားလာတဲ့တည်င်းဌာနတယောက်နဲ့တွေ့တယ်ယူကပွဲပြီးရင်ပြန်မရတဲ့ကျွန်တော်ပြောအဲ့ဒါမှားသွားပြီလို့ယူကပွဲပြီးမှပုံစိတ်ဝင်စားစရာကောင်းတာလို့ကျွန်တော်တိုင်ပြယူကပွဲအခုကာလကတော့တယောက်နဲ့တယောက်အပြိုင်ဆိုင်အလူရဲ့မဲဆွယ်နေကြတာပေါ့နော်ဒါတော့ပဲရှိတာယူကပွဲပြီးရင်ဒါကသူကတမရကိစ္စဆောင်ရွက်ရတော့မယ်တမရရွေးချယ်ဖို့ကိစ္စဆောင်ရွက်ရတော့မယ်အဲ့ချိန်ကျရင်power balance တွေလုပ်တော့မယ်ဘာဂိမ်းတွေလုပ်ရတော့မယ်ဘယ်ပါတီနဲ့ဘယ်ပါတီပေါင်းမလဲပေါင်းရင်ဘာဖြစ်မလဲဆိုတော့အခုကတော့ပြောမလွယ်ဘူးသို့တော်လည်းပဲအဲ့ဒီအချိန်အရှုပ်ဆုံးအချိန်ဖြစ်နေမယ်ဒီဇင်ဘာ January February March ပေါ့နော် March ကြာမှအနာအလွယ်ပြောင်းလုပ်မှာဆိုတော့ဒီ၄လကျွန်တော်အယူဆတော့အင်တန်အသွာလာတွေအပေးယူတွေညှိနှိုင်းမှုတွေအများကြီးရှုပ်ထွေးပါလိမ့်မယ
်အခုဆိုင်းကြုံလေခင်ဗျာအခုလိုမေးမြန်းမှုတွေပြုတဲ့အတွက် RFA ကအခုကျေးဇူးတင်ပါတယ်ဗျာ Yeah.